အိန္ဒိယနိုင်ငံမဏိပူရပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယမြန်မာနယ်စပ်မှာဒီမြန်မာစစ်တပ်ဘက်ကယာယီတပ်စခန်းတွေလာစောင့်နေတာနဲ့ပတ်သက်ပြီးတော့အိန္ဒိယဘက်ကစိုးရိမ်မှုတွေရှိနေပါတယ်။249မိုင်ရှည်လျားတဲ့မြန်မာနိုင်ငံနဲ့မဏိပူရပြည်နယ်နယ်စပ်ကိုအတိအကျနယ်စပ်စီးသတ်မှတ်နိုင်ဖို့အတွက်ကိုလည်းအိန္ဒိယနဲ့မြန်မာအစိုးရကြားမှာဆွေးနွေးနေကြတယ်လို့သိရပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမုံကပြောပြပေးပါရှင်။
အိန္ဒိယနိုင်ငံမဏိပူရပြည်နယ်အိန္ဒိယမြန်မာနှစ်နိုင်ငံနယ်စပ်စီးမင်းအနီးမှာတည်ရှိတဲ့ဟိုလပိုင်းလို့ဆိုတဲ့ကျေးရွာလေးမှာမြမတပ်တစ်ခုကယာယီစစ်စခန်းတစ်ခုတည်ဆောက်ဖို့ပြင်ဆင်နေတဲ့အတွက်ဟိုလပိုင်းကျေးရွာတကြီးနဲ့ရွာသူရွာသားတွေကအိန္ဒိယနိုင်ငံမဏိပူရမိုးရင်းနဲ့အာတန်ဒေသကအာနာပိုင်တွေကနေတဆင့်အိန္ဒိယအစိုးရကိုဟန်တားပေးဖို့အရေးဆိုခဲ့ကြပါတယ်။နှစ်နိုင်ငံနယ်စပ်မြင်းအတိအကျမတက်မှတ်နိုင်သေးတဲ့အငင်းပွားဖွယ်ရာဒီနယ်စပ်နားမှာမြန်မာစစ်တပ်ကစခန်းလာဆောက်ဖို့ပြင်နေတာနဲ့ပတ်သက်ပြီးအိန္ဒိယသတင်းစာတွေမှာလည်းအကြက်တဝင့်ရေးသားဖော်ပြကြပါတယ်။မဏိပူရပြည်နယ်တာဝန်ရှိတဲ့သူတွေကလည်းဗဟိုအစိုးရကိုအရေးယူပေးဖို့အကြောင်းကြားခဲ့တယ်လို့အိန္ဒိယမဏိပူရနယ်စပ်အရေးအနီးကပ်စောင့်ကြည့်နေတဲ့အိန္ဒိယနိုင်ငံအခြေစိုက်ဒေါက်တာတင့်ဆွေက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။မဏိပူနိုင်ငံရဲ့တိုင်ဝမ်ကနေပြီးတော့သူတို့ပြည်နယ်အစိုးရကိုဒီလိုမျိုးမလုပ်အောင်တောင်းဆိုတာတွေတော့ရှိပါတယ်။ရှိတော့ဒီဟာကိုနိုင်ငံကရင်ထိုင်ပြီးတော့ဟိုဖြေရှင်းဖို့လိုတယ်ဆိုတော့နိုင်ငံရေးဘက်ကအကြံပြုချက်တွေလည်းရှိပါတယ်။ဒီသတင်းကမဏိပူသတင်းစာတွေကစာရေးတာ။စာရေးတော့မဏိပူမှာရှိတဲ့ဒေသက Regional Political Party တွေကနေပြီးတော့သူတို့အစိုးရကိုပြောတာပေါ့။ပပတက်တီကဒီရွာဒီရွာမှာဝင်ပြီးတော့တဆွဲတယ်ဆိုပြီးပြောတယ်အဲ့ဒီနောက်ပိုင်းနေ့လောက်နေတဲ့ခါမှာပခိုးဆိုးရပေါ့နော်ဒီနိုင်ငံရေးဝန်ကြီးတခဏကပြောတာကအဲ့လိုမဟုတ်ဘူးဒါပမာတက်တီကျူးကျော်တယ်ဆိုတော့ incursion ပေါ့ intrusion မဟုတ်ဘူးလို့ပြောတယ်ဘာကြောင့်လဲဆိုတော့ဒီနေဆက်မှတ်တိုင်တွေကပျောက်နေတဲ့နေရာတွေရှိပြီးတော့အခုနေရာဟာနှစ်နိုင်ငံသဘောတူသတ်မှတ်ခြင်းမလုပ်ရတဲ့နေရာသာဖြစ်တယ်ဆိုပြီးတော့နိုင်ငံရေးဝန်ကြီးဌာနကတော့ဒါကိုရှော့ချတဲ့သဘောရှိတယ်ခင်ဗျာ
အိန္ဒိယဘက်ကနေဆက်လုံခြုံရေးကိုတာဝန်ယူထားတဲ့အာတန်ရိုင်ဖယ်တပ်ကတော့မြန်မာဘက်ကအခုလိုလာပြီးတော့တက်ဆွဲဖို့ပြင်နေတဲ့အပေါ်မှာနားလည်မှုလွဲတာလို့ပြောလိုက်ပြီးတိတ်အရေးမကြီးတဲ့ပုံလုပ်ခဲ့တယ်လို့အိန္ဒိယသတင်းတစ်ခုမှဖော်ပြပါဗျ။အိန္ဒိယနိုင်ငံဘက်ကနေဆက်အရေးတင်းမာမှုမဖြစ်အောင်တော့နှစ်နိုင်ငံချစ်ကြည်မပြတ်အောင်စ조사ပြီးတော့ဆောင်ရွက်နေကြတဲ့သဘောရှိတယ်လို့ဒေါက်တာတင့်ဆွေကထောက်ပြပြောဆိုပါဗျ။အ
ဲ့ဒီနေရာကဒီအိန္ဒိယဘက်ကဆိုရင်အာဆမ်ရိုင်ဖယ်လို့ခေါ်တော့အတန်တက်အဖွဲ့တာဝန်ရှိတဲ့နေရာပေါ့နော်အဲ့ဒီနေရာမှာဖြစ်ပြီးတော့ပမာတက်ကလည်းဝင်ပြီးတော့ဝင်နေတယ်ဆိုပြီးတော့နိုင်ငံရေးဘက်ကနေထောက်ပြတာဖြစ်ပြီးတော့လုံခြုံရေးဘက်ကတော့ရင်ဆိုင်မှုသဘောမျိုးမရှိသလိုနှစ်နိုင်ငံဆက်ဆံရေးမှာလည်းဒီဟာကိုကြီးရစ်ကျယ်မဖြစ်အောင်ထိန်းသိမ်းတဲ့သဘောတော့ရှိတယ်ခင်ဗျ
အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားမိုင်းတစ်ထောင်ကျော်ရှည်လျားတဲ့နယ်စပ်မှာတချို့နေရာတွေကိုအတိအကျနယ်နိမိတ်သတ်မှတ်နိုင်ခြင်းမရှိတဲ့အတွက်မြန်မာနဲ့အိန္ဒိယအစိုးရကြားမှာဆက်ပြီးတော့ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပါတယ်။နှစ်နိုင်ငံကြားတရားဝင်နယ်မြေပိုင်နက်ကိုတိတိကျကျမသတ်မှတ်နိုင်သေးသရွေ့ဒီလိုမျိုးအငင်းပွားစရာနယ်မြေပိုင်ဆိုင်မှုကိစ္စတွေပေါ်ပေါက်လာနိုင်ခြေရှိတယ်လို့လည်းဒေါက်တာတင့်ဆွေကသုံးသပ်ပါတယ်
။နိုင်ငံကနေနမိတ်မှာတော့ဖြတ်ကျော်တဲ့ကိစ္စတွေပြဿနာတွေကတော့ရှိနိုင်သေးတယ်လေ။နောင်လည်းအစ်စ်တွေရှိနိုင်သေးတယ်။အဲသဘော။ဘာကြောင့်လဲဆိုတော့နိုင်ငံနေနမိတ်သတ်သတ်မှတ်မှတ်မလို့ရသေးသေး၍ဒီပြဿနာတွေကရှိနိုင်တယ်။အဲ့ဒီနေရာကဟိုနိုင်ငံဒီနိုင်ငံနှစ်နိုင်ငံနေဆက်ပေါ်မှာရှိတော့အိန္ဒိယဘက်ကတကယ်ပိုင်သလား၊မြန်မာနိုင်ငံကတကယ်ပိုင်သလားဆိုတာတော့နှစ်နိုင်ငံလုံးကသဘောတူညီချက်မရှိသေးဘူး။ဒေသမှာနေတဲ့လူတွေကတော့ဒီအိန္ဒိယဘက်ကမဏိပူဘက်ကလူမျိုးတွေနေကြတာများတယ်ပမာတွေလည်းနေကြတာလည်းရှိတယ်ပေါ့လေဒါကတော့နှစ်နိုင်ငံအဲနေဆက်ကြောင်းမှာရှိတဲ့မျိုးတွေရွာတွေကတော့ထုံသာအတိုင်းပါပဲရှိကြပါတယ
်အိန္ဒိယနဲ့မြန်မာနှစ်နိုင်ငံကြားဆက်သွယ်မဲ့လမ်းဖောက်လုပ်ရေးစီမံကိန်းတွေနောက်နေဆက်ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်ဖို့လည်းရှိနေတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးမပြတ်အောင်တော့ဒီနေဆက်ကိစ္စကိုပြည့်လည်အောင်ဖြည့်ရှင်းနိုင်ခြင်းရှိတယ်လို့ဒေါက်တာတင့်ဆွေကပြောပါတယ်မဏိပူရဘက်ကနေဆက်ကိစ္စနိုင်ငံရေးအရာဖိအားပေးလာနိုင်တဲ့အနေအထားကိုလည်းသူကအခုလိုသုံးသပ်ပါတယ
်အခုကအိန္ဒိယဒီဒေသခံတွေဆွဆွဲတယ်လို့လည်းပမာစစ်တပ်ကလာတာဖြစ်ချင်းလည်းဖြစ်မယ်ပမာဘက်ကလည်းပဲဒါသူတို့ပိုင်တယ်လို့ပြောတာဖြစ်ချင်းလည်းဖြစ်နိုင်တယ်သို့တော့ဒီဟာအပေါ်မှာညှိနှိုင်းဖြည့်ရှင်းပြီးတော့ယူကြမယ်အဲ့ကိစ္စဖြစ်တယ်။နောင်လည်းပဲပေါ့လေအလားတူဖြစ်ဖြစ်အသက်ဆန်းဖြစ်ဖြစ်နိုင်ငံတကာနေမိတ်မှာတော့ဟိုဖြစ်နေကြသဘောဖြစ်ပါတယ်။ဒါပေမဲ့လို့အိန္ဒိယဘက်မှာဆက်ဆံရေးပြီးလို့ရှင်တော့အိန္ဒိယတရုတ်ဆက်ဆံရေးအိန္ဒိယပါကစ္စတန်ဆက်ဆံရေးနဲ့မတူဘဲနဲ့ အိန္ဒိယမြန်မာဆက်ဆံရေးကတော့ဟိုအပြူသဘောအကောင်းသဘောကိုဥတည်ပြီးတော့ရန်လိုတဲ့သဘောတွေနှစ်ပုံကမရှိတာဖြစ်တဲ့အတွက်ကျွန်တော်တို့အများကြီးတော့စိုးရင်တော့ပါဖြစ်စရာမရှိဘူးလို့ရည်ရှိမှကျွန်တော်မြင်ပါတယ်ခင်ဗျ
။အိန္ဒိယနဲ့မြန်မာနိုင်ငံကြားနယ်မြေတိုင်းတာသတ်မှတ်တဲ့လုပ်ငန်းတွေအဆုံးမသတ်သရွေ့အဆောက်အုံတင်ကေတာအမှတ်အသားတွေကိုမပြုတ်လုပ်ဖို့နှစ်ဦးနှစ်ဖက်သဘောတူညီထားတာရှိတယ်လို့လည်းအိန္ဒိယဘက်ကလာတဲ့သတင်းတွေမှာဖော်ပြနေကြပါတယ်ရှင်။